အမေရိကန်နိုင်ငံခြားရေးဌာနရဲ့2024ခုနှစ်နှစ်စဉ်နိုင်ငံတကာလူကုန်ကူးမှုအစိုးရခန်းစားထက်မှာမြန်မာနိုင်ငံကိုအဆိုးဆုံးအဆင့်တိုင်ယာ3မှာဆက်ပြီးတော့တက်မှတ်ထားသလိုလူကုန်ကူးမှုတွေမှာအစိုးရကိုယ်တိုင်ပါဝင်ပတ်သက်တဲ့နိုင်ငံ73နိုင်ငံစီမှာပါထည့်သွင်းထားပါတယ
် Traffickers used fake job listings to lure individuals away from their homes with the promise of well-paying jobs instead.
အဝမတခုပြပါစေအလုတ်ကောင်းကောင်းရမယ်ဆိုပြီးတော့လူတွေကိုလူကုန်ကူးသူတွေကလိန်ညာခေါ်ယူပါတယ်သူတို့ဖုန်းတွေကိုသိမ်းမြန်မာနိုင်ငံတဲကလုံလုံရင်ထူထူထက်ထက်နဲ့ပိတ်ဆို့ထားတဲ့ခြံဝန်းတွေထဲကိုခေါ်ယူသွားခံရပါတယ်အဲ့ဒီမှာသူတို့ကိုအွန်လိုင်းပေါ်ကနေတခြားသူတွေကိုငွေကြေးလိမ်လည်တာတွေလုပ်စီပါတယ်ငွေကြေးလိမ်လည်ခံရတဲ့အထက်မှာအမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်က2024ခုနှစ်အတွက်အစိုးရခါစားထုတ်ပြန်တဲ့မိန့်ခွန်းအတွင်းပြောဆိုသွားတာပါလူကုန်ကူးမှုတွေအကြီးအကျယ်ဖြစ်နေတဲ့ online လိမ်ညာလုပ်ငန်းတွေနိုင်ငံတွင်ကျယ်ပြန့်လာတာကိုစစ်ကောင်စီကထိတိုက်ရောက်မနိုင်နှင်းနိုင်တာကိုဒီအစင်းခန်းစာအတွင်ထောက်ပြထားပါတယ်။မြန်မာစစ်တပ်အနေနဲ့ကလေးစစ်သားစုဆောင်အသုံးပြုတာအတင်းအဓမ္မလှုပ်အားခိုင်စင်မှုပုံစံတွင်ဆက်လက်အသုံးပြုနေတာတွေရှိတယ်လို့အစင်းခန်းစာမှာထောက်ပြထားပါတယ်။မြန်မာစစ်ကောင်စီအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေတည်တည်တသားဆောင်ရွက်ဖို့ပြက်ကွက်သွဲဆိုပေမဲ့လူကုန်ကူးမှုတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေတော့ရှိခဲ့တယ်လို့လည်းအစင်းခန်းစာမှာဖော်ပြပါတယ်